အော်လူဒေါ်ကဆုံးဖြတ်ထားတဲ့သမ္မတဒေါ်နယ်ထရမ့်အပေါ်ဆွဲချက်တွေကိုလာမယ့်သတင်းပတ်မှာထက်လူဒေါ်ကိုပေးဖို့ရည်လွှတ်ဆောင်မယ်လို့အော်လူဒေါ်ဥက္ကဋ္ဌနန်စီပလိုစီကတောက်ကြနေမှာပြောပါတယ်။အဲလိုဆိုရင်တော့သမ္မတထရမ့်ကိုတရားဆွဲဆိုရေးကိစ္စမှာရီပပ်ဘလီကန်ဦးဆောင်တဲ့ထက်လူဒေါ်နဲ့အော်လူဒေါ်ကြားအငင်းပွားနေတာအဆုံးသတ်သွားမှာဖြစ်ပါတယ်။မန်နေဂျာရီခန်ထားရေးနဲ့ထက်လူဒေါ်ကိုဆွဲချက်တွေပေးဖို့ရည်အတွက်အဆုံးမချက်မူကြမ်းတစ်ခုကိုပြင်ဆင်ပြီးအော်လူဒေါ်ကိုတင်သွင်းဖို့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာကိုကျမပြောထားပြပါပြီလို့အော်လူဒေါ်ဒီမိုကရက်တစီပြပိုးတဲ့စာထဲမှာမစ္စစ်ပလိုစီကပြောထားပါတယ်။မန်နေဂျာရီဆိုတာကတော့သမ္မတထရမ့်ကိုတရားစစ်ဆေးတဲ့တရားခွင်မှာစွဲချရှေ့နေတွေတဖွဲ့လို့ဆောင်ရမယ်အော်လူဒေါ်အမတ်တွေကိုဆိုလိုတာပါ။မစ္စစ်ပလိုစီနဲ့တက်လူဒေါ်လူများစုခေါင်းဆောင်မစ်မက်ကော်နယ်တို့အကြားဒီကိစ္စနဲ့ပတ်သက်ပြီးရှေ့မတွေ့တော့မဆိုဖြစ်နေတာသတင်းသုံးပတ်ကျော်သွားပါပြီ။အခုတရားရေးကော်မတီကိုပြင်ခိုင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဘယ်ရက်မှမဲခွဲအတည်ပြုမယ်ဆိုတာမစ္စစ်ပလိုစီကမကြေညာပေမဲ့ရှင်းဆက်ပြီးဘယ်လိုလှုပ်ဆောင်မယ်ဆိုတာအောက်လူတော်ဒီမိုကရက်တစ်အုပ်စုရဲ့သတင်းပတ်စင်အစည်းအဝေးမှာဆွေးနွေးသွားမယ်လို့စာထဲမှာရေးထားပါတယ်။ဆွဲချက်တွေကိုရပြီဆိုတာနဲ့မစ္စတာမက်ကွန်ဒယ်အနေနဲ့တရားစစ်ဆေးတာကိုချက်ချင်းစတင်နိုင်မှာဖြစ်ပါတယ်။